Aramis.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်အောက်တိုဘာလ28ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေညနေ6:00နာရီခွဲကနေ8:00နာရီထိလိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူချင်ညာပြီးတော့မှာပါဒီအမေရိကန်ပြည်ထောင်စုမှာထင်ရှားတဲ့နိုင်ငံရေးသမားတွေစီပောက်ကွဲစီတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်ဆက်သုံးလုပ်ထက်မနည်းကိုပေးပို့ခဲ့သူကိုဖမ်းဆီးလိုက်နိုင်ပြီလို့အာဏာပိုင်တွေကပြောပါတယ်။တရီလင်္ကာနိုင်ငံမှာတော့တမရကလွှတ်တော်ကိုရပ်ဆိုင်းလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်အောင်သတင်းလွှာတွေကတော့လာမယ့်စနေနေ့နိုဝင်ဘာလ3ရက်မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်ကိုဒေတာဖွံ့ဖြိုးတိုးတက်အောင်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့ပါတီကိုရွေးချယ်နိုင်မှုမဲဆန္ဒရှင်ပြည်သူတွေဟာမဲယုံကိုအရောက်မဲပေးကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်
။တကယ်ကိုကိုယ့်ရဲ့ပြည်နယ်အတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြေပြင်အခြေအနေကိုပြည်ပြီးတော့လုံဆောင်နိုင်တဲ့ကိုယ်စလေကိုမိတ်ဆေပေးဖို့တိုက်တွန်းချင်ပါတယ်လို့ပြောချင်ပါ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်လူခွေစောင့်ကြည့်မှုအဖွဲ့ကအမေရိကန်တထေးကြီး George Soros ကနေအလှငွေတွေဒေါ်လာ300မကြာခင်တုန်းကလက်ခံရရှိခဲ့တာမှန်ပေမဲ့လို့ရိုဟင်ဂျာရေးဆောင်ရွက်တဲ့နေရာမှာသူ့ရဲ့ဩဇာခံယူခြင်းမရှိပါဘူးဆိုပြီးညှင်းဆိုလိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံဝါဘက်ကထွက်တဲ့မွေးရစေဝါတွေထိုင်းဘက်ကိုဝင်ရောက်နေတဲ့လမ်းကြောင်းတွေပိတ်ဆို့နိုင်ရေးထိုင်းဆိုရဘက်ကဆောင်ရွက်နေတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစီရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်23ဒုတ်ထဲမနေပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတဦးကိုဖမ်းဆီးလိုက်နိုင်ပြီလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါတယ်ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင်းနောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ် Aventura မြို့ကအသက်56နှစ်အရွယ်စီဇာဆာရက်ကိုဖက်ဒရယ်ရာဇဝတ်မှု၅မှုနဲ့တရားစွဲဆိုကြောင်းရှေ့နေချုပ်ဆက်ရှင်ကသတင်းတောက်တွေကိုပြောပါရယ်ပြည်မှုတွေထဲမှာဖောက်ခွဲရေးပစ္စည်းတွေကိုစားရက်ကနေတရားမဝင်ပေးပို့မှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပါဝင်ပြီးတကယ်လို့အပြစ်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်48နှစ်အထိကျခံရမယ်လို့ဆိုပါရယ်အဲဒီလက်လုပ်ဖောက်ခွဲရေးပစ္စည်းတွေကိုသမ္မတဟောင်းဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရှေ့နေချုပ်ဟောင်းအီရစ်ဟိုလ်ဒါNow the Democrat Party ကအောက်လွှတ်တော်အမတ်ဦး CIA ညွှန်ကြားရေးမှူးဟောင်း John Brennan အပါအဝင်ထင်ရှားတဲ့ Democrat DC ကိုလိမ့်မှုပြီးတော့ပေးပို့ခဲ့တာပါလက်လုပ်ဖောက်ခွဲရေးပစ္စည်း73ခုကိုပေးပို့ခဲ့တာဖြစ်ပြီးတော့အထောက်အထုပ်ချင်းစီမှာ6လက်မအရှိ PVC ပိုက်တစ်ချောင်းနာယီသေးတစ်လုံးနဲ့ပောက်ကွဲနိုင်ခြေရှိတဲ့ပစ္စည်းတွေပါတယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ဒီပစ္စည်းတွေဟာအတုတွေမဟုတ်ပေမဲ့တခုမှမပေါက်ကွဲခဲ့ဘူးလို့လည်းညွှန်ကြားမှုတွေကပြောပါရယ်အထုပ်ထရုပ်ပေါ်ကနေရတဲ့လက်ပွေကနေတဆင့်စုံစမ်းစစ်ဆေးမှုတွေကဆေးရောက်ကိုဖော်ထုတ်လိုက်နေတာလို့ပြောတယ်လို့နောက်တဲ့အထုပ်ထရုပ်မှာလည်းမျိုးဗီဇ DNA အထောက်အထားပြည့်နေကိုတွေ့ရတယ်လို့ပြောပါရယ်ဆေးရောက်ပို့ထားတဲ့ဖုန်းတွေကိုဘုံတွေကိုထပ်မံရှာဖွေတွေ့ရှိနိုင်သေးကြောင်းလည်းသူကပြောပါရယ်
အမေရိကန်နိုင်ငံနဲ့အတော်များများကိုလက်လုပ်ပုံးတွေစားရက်ကနေပေးပို့ခဲ့မှုနဲ့ဖန်စီထားတဲ့စီဇာဆော့ယော့ခ်ဆိုသူဟာရာဇဝတ်ပြစ်မှုတွေကျူးလွန်မှုတွေနောက်ခံသမိုင်းနှစ်ပေါင်းများစွာရှိသသူဖြစ်ပြီးဒီမိုကရက်ခေါင်းဆောင်တွေကို Facebook လူမှုကွန်ရက်ဆာမျက်နှာပေါ်ကနေပြည်မြင့်ထံဝေဖန်သူလည်းဖြစ်ပါတယ်။ Florida ပြည်နယ် Aventura မြို့ကအသက်56နှစ်အရွယ်စီဇာဆော့ယော့ခ်ကို Federal ရာဇဝတ်မှု၅မှုနဲ့တရားစွဲဆိုထားကြောင်းရှင်းလင်းချက် Jeff Sessions ကပြောပါတယ်။ပြစ်မှုတွေထဲမှာဖောက်ခွဲပစ္စည်းတွေကိုစားရက်ကနေတရားမဝင်ပေးပို့မှုနဲ့အမေရိကန်သမ္မတဟောင်းတွေကိုချိန်ချမှုလည်းပါဝင်ပါတယ်။ဒီပြစ်မှုတွေအတွက်ပြစ်ရှိတဲ့ဆိုရင်တော့ထောင်နာ48နှစ်အထိကြာခံရနိုင်တယ်လို့လက်ရှိနေကျုပ်ဆက်ရှင်ကပြောပါရယ်ဆော့ယော့ခ်ကိုဖလော်ရီဒါပြည်နယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအကြိမ်တရာစင်နေပါဖမ်းဆီးခဲ့ပြီးအဲ့ဒီထဲမှာ2002ခုနှစ်ကတည်းကဘုံခွဲတက်ခိုက်မဲ့ချိန်ချမှုလည်းပါဝင်ပါရယ်သူအသက်29နှစ်အရွယ်မှာလှည့်ရမှုနဲ့ပထမဆုံးအဖမ်းခံခဲ့ရတာပါသူ့ကိုဆွဲဆိုခဲ့တဲ့တခြားအမှုတွေထဲမှာခိုးမှုလိမ်လည်မှုနဲ့စတီရိုက်ဒ်ဟော်မုန်းဆေးတွေတရားမဝင်ပိုင်ဆိုင်မှုလည်းပါဝင်ပါရယ်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ဒီသတင်းတောက်ဂျမက်ကာရှိုဂီတူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးအတွင်းအသက်ခံခဲ့ရတာဟာအလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြားပါရယ်အလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှဲပြီးတော့အကောင်းဆုံးအခြေအနေကိုပေါ်ဆောင်ဖို့အလိုအဆုံးအချိန်မှာနိုင်ငံတကာစံသတ်မှတ်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့် ဒေတာရင်းတည်ငြိမ်ရေးကိုပြပြစေတယ်လို့ဘာရင်းမှာကျင်းပတဲ့မနာမနှစ်ပတ်လည်လူငြိမ်ရေးဆွေးနွေးပွဲအဖွဲ့မင်ကွန်းပြောကြားစဉ်အတွင်းထည့်သွင်းပြောကြားခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကလည်းဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူဆော်ဒီတချို့ကိုပြည်ဝင်ခွင့်ဗီဇာရုပ်သိမ်းခဲ့တယ်လို့နောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်တေဆုံးသူဂျမဲကာရှိုဂီရဲ့သားဆဲလာဘင်ဂျမဲကာရှိုဂီဟာအခုခါမှာအမေရိကန်ပြည်အောင်စုကိုရရှိနေကြောင်းအမေရိကန်သတင်းတချို့မှပေါ်ပြပါရတယ်။အမေရိကန်နိုင်ငံသားအဖြစ်ရောဆော်ဒီနိုင်ငံသားအဖြစ်ခံယူထားတဲ့သူအနေနဲ့ခရီးသွားခွင့်ကိုဆော်ဒီအစိုးရကဒီသတင်းပတ်အစောပိုင်းကမှပြန်ပြီးတော့ခွင့်ပြုပေးတာပါ။ဆော်ဒီအင်ရှိဇာမင်းသားနဲ့ဘယင်ဆယ်မန်တို့နဲ့ဒီလက်ဆွဲနှုတ်ဆက်တဲ့ပုံတွေအင်္ဂါနေ့ကသတင်းစာတွေမှပေါ်ပြခဲ့ပြီးတဲ့နောက်သူ့ပေါ်ခီးသွားခွင့်တရှိထားတာတွေကို sorry အာနာပိုင်းကပြန်လည်ရုပ်သိမ်းခဲ့ပါတယ်ဆဲလာဘင်ဂျမဲလ်ကာရှိုဂီအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့အကြောင်း CNN သတင်းဌာနကတောက်ကြနေမှာကြေညာခဲ့ပေမဲ့ဘယ်နေရာမှာရောက်နေလဲဆိုတာတော့တိတိကျကျမသိရပါဘူ
းရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနယ်စပ်ကိုဖြတ်ပြေးဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်တစ်ခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်မက္ကဆီကိုနိုင်ငံကိုဖြတ်ပြီးတော့အမေရိကန်မြောက်ပိုင်းနယ်တွေကိုဝင်ဖို့စူးစမ်းမဲ့ရွှေပြောင်းဝင်ရောက်သူလူတိုင်းရှေ့ကြီးဆက်လာနေတာအများတည်တင်းထွက်လာတာပါရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခလုံးခွင့်ရနိုင်ခြေကိုကန့်သတ်ဖို့အမျိုးသားလုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့အုပ်ချုပ်ရေးလှမ်းကြောင်းနဲ့ဥပဒေလှမ်းကြောင်းအရာလှုပ်ဆောင်နိုင်ခြင်းနည်းလမ်းတွေကိုစဉ်းစားနေတယ်လို့အမည်မဖော်တဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။ဆုံးဖြတ်ချက်အခြားပြပြီးဆိုတဲ့သတင်းခုတည်းမထွက်လာသေးပေမဲ့လည်းအဲ့ဒီအမိန်ထွက်လာပြီးတာနဲ့ပဲဖြတ်ပေးဖို့တရားရုံးမှာရှောက်သားတာတွေချက်ချင်းဖြစ်လာလိမ့်မယ်လို့လူဝင်မှုဆိုင်ရာရှေ့နေတွေက VOA ကိုပြောပါတယ်။နေဆက်ကိုလုံးဝပိတ်ပြဖို့စဉ်းစားနေတယ်လို့တချို့သတင်းတွေကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မက္ကဆီကိုကြားကုသံရောင်းဝယ်ရေးကဒေါ်လာဘီလျံပေါင်းများစွာရှိနေတာမို့အဲ့ဒီလိုလောက်ရမျိုးဟာနိုင်ငံရေးအရာဖြစ်နိုင်ခြင်းမရှိဘူးလို့လေလာသူတွေကသုံးသပ်ပါတယ်။အဲ့ဒီအစားနေဆက်ကိုပုံမှန်နီလန်နဲ့ဖြတ်ဝင်လာတာမဟုတ်ပဲအမေရိကန်နဲ့ရောက်လာပြီးနိုင်ငံရေးခေါ်လွှမ်းခွင့်ရှောက်သားသူတွေနေသွားအောင်တခြားဥတည်တဲ့လှုပ်ဆောင်ချက်မျိုးကိုပဲအစိုးရကစဉ်းစားနေပုံရတယ်လို့လေလာသူတွေကပြောပါတယ်
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။တိရီလင်ကသမရမတ္တိယပါလာစရိစနာဟာလွတ်တော်ကိုနိုဝင်ဘာလ16ရက်နေ့အထိရက်ဆိုင်မှုဒီကနေ့မှညွှန်ကြားလိုက်ပါတယ်။တောက်ကြနေတုန်းကတော့ဝန်ကြီးချုပ် Ranil Wickremesinghe ရဲ့ဒီအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အရင်တိရီလင်္ကာသမရဟောင်းမဟင်ဒာရာဂျာဖက်စီကိုဝန်ကြီးချုပ်အဖြစ်တာဝန်ပေးလိုက်ပါတယ်။ Wickremesinghe အစိုးရအဖွဲ့ကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆက်ဆွဲပြောဆိုပါတယ်။ဒါပေမဲ့လည်းဝေကမစင်ဟာဒီကနေ့အထိဝန်ကြီးချုပ်အိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပြီးတော့သူ့ကိုလွှတ်တော်တွင်အများစုကထောက်ခံတာကြောင့်ယာရုကနေဆင်းပေးဖို့ရည်ရွယ်ချက်မရှိဘူးလို့ပြောပါရယ်ဒီမိုကရေစီနီးလမ်းကြောင်းအတိုင်းရှောက်လမ်းမဲ့ဆိုရင်တမရအနေနဲ့မဲပေးဖို့အတွက်ဒီလွှတ်တော်ကိုချက်ချင်းစင့်ခေါ်သွားဖို့လိုမယ်လို့တော့သတိလင်္ကာနိုင်ငံအကဲခတ်တွေကထောက်ပြထားတာပါရေဂျာပက်ဆီယာသူအာနာရှိစင်မှာသတိလင်္ကာကထမင်းထိုက်ကအဖွဲ့ကိုနီးမျိုးစုံတုံ့နှင်းခဲ့ပေမဲ့ဒီပြည်တွင်းစစ်ပွဲအတွင်းအာဏာကိုအလွန်ကြီးသုံးဆွဲခဲ့တယ်ဆိုတာကိုတော့သူကလက်မခံခဲ့ပါဘူးအမေရိကန်ဘက်ကတော့ဒီဘတ်နဖတ်စလုံးအနေနဲ့စီမင်းပေါင်တွေအတင်းကနေအပြေရှားကြဖို့နဲ့အကြမ်းဖက်မှုတွေကိုရှောင်ရှားဖို့တိုက်တွန်းထားပါတယ်
ကိုရီးယားကျွန်းဆွယ်အရေးနဲ့ပတ်သက်ပြီးတော့စီရင်တဲ့နိုင်ငံရေးအကြားခက်ခဲလာတဲ့ချိန်ခွင်ရှာညီနိုင်ရေးကောင်းဆောင်တွေကြိုးပမ်းနေတာနဲ့အမျှတည်တံ့တမန်ရေးကြိုးပမ်းချက်တွေဟာမကြခင်လာတဲ့အတွင်းစီရင်အရာအခက်တွေမဲ့အခြေအနေတွေဖြစ်လာစေလိမ့်မယ်လို့အမေရိကန်ထိပ်တန်းစစ်ဘုတ်ချုပ်ကြီးသူဦးကပြောလိုက်ပါတယ်။တတမန်ဆက်ဆံရေးတွေအောင်မြင်လာလေလေစစ်ဘက်ကောင်းဆောင်တွေအတွက်အခက်တွေ့လေလေဖြစ်လာလိမ့်မယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့ဒ်ကသတင်းထောက်တွေကိုဝါရှင်တန်မှာမနေ့တောက်ကြနေကပြောဆိုသွားတာပါအမေရိကန်နဲ့တောင်ကိုရီးယားကြားကြီးမားတဲ့ပူးတွဲစီရေလေ့ကျင့်မှုနောက်တစ်ခုကိုရန်နာလိုက်ပြီးသတင်းတစ်ပတ်အကြာမှာဗိုလ်ချုပ်ကြီးဒန်ဖော့ဒ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါတန်မာရေးအရာဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းမှန်မြပေးနိုင်ဖို့ Vigilant Ace လို့အမည်နာမည်ပေးထားတဲ့နိုင်ငံလေကြောင်းစီရေလေ့ကျင့်မှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရပ်ဆိုင်ခဲ့တာဖြစ်တယ်လို့ပင်တကွန်ပြောရေးဆိုခွင့်အကြီးအကဲဒန်နာဝှိုက်ကပြေးခဲ့တဲ့တောက်ကြနေမှာပြောဆိုခဲ့တာပါတိမတန်ခင်ကလည်းဩဂုတ်လမှာလုပ်ဖို့စီစဉ်ထားခဲ့တဲ့ Uchi Freedom Guardian လို့နာမည်ပေးထားတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူးတွဲစီရေလက်ချက်မှုကိုလည်းရပ်ဆိုင်ခဲ့တာဖြစ်ပါတယ်
ဂါဇာဒေသကနေအစ္စရေးကိုရော့ကက်ဒုံးကျည်တွေနဲ့တိုက်ခတ်နေတာကိုရစဲမဲ့အကြောင်းပါလက်စတိုင်းဘက်ကဒီကနေ့မှပြောကြားပါရတယ်။အီဂျစ်နိုင်ငံကဂျာဝင်ဆောင်ရွက်ပြီးမှပါလက်စတိုင်းဘက်ကအခုလိုကြေညာတာပါ။အစ္စရေးနဲ့တိုက်ခတ်နေတာတွေကိုချက်ချင်းရပ်ပစ်နိုင်မဲ့သဘောတူညီမှုမျိုးရခဲ့ပြီလို့ Islamic Jihad အဖွဲ့ပြောခွင့်ရဒေါ်ဝတ်ရှီဟပ်ကပြောပါရတယ်။အစ္စရေးဘက်ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမျိုးမရှိပေမဲ့တောက်ချာနေကဆလို့ဒီကနေ့အထိဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်ကိုရော့ကက်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ဖို့စီးရီးယားနဲ့အီရန်ကအမိန့်ပေးစစ်ခိုင်းနေတာလို့ဒီကနေ့ပြောပါရတယ်။စီးရီးယားခြေဆိုင်အီရန်ရဲ့ El Khat အဖွဲ့ကအစ္စရေးတွေကိုတိုက်ခိုက်ဖို့ Islamic Jihad အဖွဲ့ကိုစစ်ခိုင်းခဲ့တာလို့အစ္စရေးစစ်ဖက်ပြောခွင့်ရဒုဗိုလ်မှူးကြီး Jonathan Conricas ကပြောပါရခင်ဗျာ။
ထိုင်းနိုင်ငံကရပ်ပါဂီတာသမားတွေဟာလက်ရှိစစ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့စာသားတွေပါတဲ့သတင်းဗီဒီယိုကိုအွန်လိုင်းကနေဖြန့်လိုက်တဲ့အတွက်သူတို့ကိုအရေးယူဖို့ထိုင်းရဲတို့စဉ်းစားနေပါတယ်။2014ခုနှစ်ကဒီမိုကရက်အစိုးရကိုဖယ်ရှားပြီးစစ်အာဏာသိမ်းခဲ့တဲ့ထိုင်းဗိုလ်ချုပ်ကြီးတွေဟာသူတို့နဲ့တဘောတာမတူသူတွေကိုတင်းကြပ်စွာဖိနှိပ်ထားပေမဲ့ဂီတာနဲ့အမှုပညာကတဆင့်ထွက်လာတဲ့ဝေဖန်မှုတွေကိုတော့အလွယ်တကူထိန်းချုပ်နိုင်ခြင်းမရှိပါဘူး။ပရာထက်ခွန်မီအဲ့ဒါငါတိုင်းပြီဆိုတဲ့တဲ့ချင်းကို YouTube ပေါ်မှာအောက်တိုဘာလ22ရက်နေ့ကတင်လိုက်တဲ့အချိန်ကစပြီးကြည့်ရှုသူပေါင်း6.4တန်းရှိခဲ့သလိုထောင်းနဲ့ချီတဲ့မတ်ချက်စကားတွေထွက်လာတဲ့အတွက်ထိုင်းအာဏာပိုင်တို့တတိပြုမိသွားတာဖြစ်ပါတယ
်စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်လာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ်ကြားဖြတ်ရွေးကောက်ပွဲအတွက်ကိုဒေတာဖွင့်မျိုးတွတ်တက်အောင်အမှန်တကယ်ဆောင်ရွက်ပေးနိုင်မယ့်ပါတီကိုရွေးချယ်နိုင်မှုဆိုရင်မဲဆန္ဒရှင်ပြည်သူတွေအနေနဲ့တေချာသွားပြီးတော့မဲယုံတွေမှာမဲပေးကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်အခုကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလပါတီပေါင်း25ပါတီကကိုယ်စားလှယ်တွေကလစ်လက်နေရာ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်မြန်မာနိုင်ငံတော်ဝန်လစ်လက်မဲဆန္ဒနယ်တွေမှာလာမယ့်စနေနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမယ့်ပါတီတွေကမဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးနေကြသလိုတပြိုင်နက်တည်းမှာပဲရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲဥပဒေနဲ့အညီကျင်းပနိုင်မှုမဲစရင်ပြုစုတာကိုယ်စားလှယ်စရင်တွေနဲ့မဲယုံအနေထားတွေစနစ်တကျဖြစ်ဖို့လုံခြုံရေးအတွက်ပြင်ဆင်နေကြပြီလဲဖြစ်ပါတယ်လစ်လက်မဲဆန္ဒနယ်73နေရာကတော့ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကျန်မြို့သားလွတ်တော်အတွက်ကကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်ကတော့မတူပီတမူးအုတ်တွင်းသပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းရင်းသားဝင်ကြီးမဲဆန္ဒနယ်တွေဖြစ်ပါတယ်ရှမ်းပြည်နယ်လဲချာနဲ့မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီ SNDP ကြားဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့မဲတပြားကိုတံမိုးထားတဲ့အနေနဲ့ရောမိမိတို့ရဲ့ဒေသမိမိတို့ရဲ့နယ်မြေကိုအမှန်တကယ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်ထားတဲ့ပါတီတွေကိုမဲယုံအရောက်မဲသွားပေးကြဖို့တိုက်တွန်းပါတယ
်။ကျွန်တော်တို့ကြပြီးတော့ slogan ကအမှန်တကယ်ပြောင်းလဲဖို့ကြပြူပါတီကိုမဲပေးဖို့ဆိုတဲ့ slogan နဲ့ကျွန်တော်တို့တကယ်ကိုပြည်သူလူထုရဲ့လူဝင်ဆန္ဒအတိုင်းကိုနော်ဒီလိုတို့လိုအပ်တဲ့အခွင့်အရေးတွေလူအခွင့်အရေးတွေအပြည့်အဝရရှိဖို့တိုးတက်ဖွံ့ဖြိုးဖို့အတွက်ကိုကျွန်တော်တို့ကလှုပ်ဆောင်ပေးခြင်းနဲ့တို့ရပြင်ရခဲ့တဲ့အခွင့်အရေးတွေကိုရအောင်ကျွန်တော်တို့ကဆောင်ရွက်ပေးခြင်းနဲ့ဌာနရှိလို့ရတယ်ဒီလူတွေတဲ့အားလုံးလာတော့မဲပေးပါဒီလူတွေအားလုံးလာတော့မဲပေးကြပါလို့ကျွန်တော်မျှတရပ်တက်ပါတယ်
လစ်လက်မဲဆန္ဒနယ်မြေတွေမှာဝင်ရောက်ရှင်ပြိုင်မှုကိုယ်စားလှယ်စည်းရင်းသွင်းထားတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရှမ်းမဲဆန္ဒနယ်မြေတွေကရှမ်းပြည်သူတွေအနေနဲ့ရှမ်းပါတီတွေအနိုင်ရရေးမဲဆွယ်စည်းရုံးရေးတွေဆောင်ရွက်နေတယ်လို့ရွေးကောက်ပွဲကျင်းပမယ့်မဲဆန္ဒနယ်တွေရဲ့လုံခြုံရေးမဲယုံတွေရဲ့အခြေအနေတွေကိုလည်းပါတီခေါင်းဆောင်တွေတွားရောက်လေ့လာနေကြပါတယ်။ရှမ်းပြည်သူတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုတံမိုးထားတဲ့အနေနဲ့မဲယုံတွေမှာမဲအရောက်သွားပေးကြစေလိုပါတယ်လို့ရှမ်းတိုင်းသမ ्या ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုပြောပါရစေ
။ကျွန်တော်တို့ဒီရည်ဒီဝါရတော့ကိုယ်ဝန်ကျန်းမာရေးအစီအစဉ်တန်းတူညီညွတ်ရေးပါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။အဲ့ဒီမှန်တဲ့ဒီနိဒတ်တော်ရဲ့ခံကြမ်းလို့ရှိရင်နိဒတ်တော်နိုင်ငံရဲ့ဒီကဲလို့ရှိရမှာနော်။ လူပြည်တွေနဲ့နိုင်ငံအနာပူရရလာမယ်လေရလာနိုင်တယ်အနိုင်အနာရလာနိုင်တယ်ဒီခုနကဖြစ်နေတဲ့အသက်တွေခက်ခဲတယ်သူချင်းတွေနဲ့လည်းညှော်လင့်ပါတယ်လက်ဆောင်တဲ့အားလုံးလေတော့ပြီးဖို့တော့တိုက်တွန်းချင်ပါတယ်အဲကျွန်တော်တို့အဒီ30ပြည့်ခဲ့ပါပြီဒီ30ပြည့်မှာကျွန်တော်ဘာတွေလုပ်ခဲ့လဲဆိုတာပြန်ဆန်းစစ်ကြည့်ပြီးတော့ကျွန်တော်တို့ပါတီကိုတော့ဝင်ပြီးဖို့တော့တက်တွန်းချင်ပါတယ်ဒီလိုလိုနေတဲ့ကျွန်တော်ပါတီရဲ့ဒီနှစ်30တက်တန်းကြောက်မှာပေါ့နော်ဒါတွေလုပ်ခဲ့တယ်ဒါတွေဆောင်ရပြီးခဲ့တယ်အခြားပါတီတွေနဲ့ပြင်ပြီးတော့မဲပြီးတင်မဲပြီးထိုက်တယ်လို့ယူဒီလိုဆိုရင်မဲပြီးဖို့တက်တွန်းချင်ပါတယ
်လိလက်မဲဆန္ဒနေမြေ73နေရာမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကပြည်နယ်လွှတ်တော်တနေရာနဲ့ပါဝင်ပါတယ်လက်ရှိရခိုင်ပြည်နယ်တပင်းနယ်လုံးအတိုင်းအတာနဲ့ကိုယ်စားလှယ်အများဆုံးနေရာရထားတဲ့ AMP ရခိုင်မျိုးသားပါတီအနေနဲ့လည်းလိလက်မဲဆန္ဒနယ်တွေမှာကိုစားပြုဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေကြတဲ့အခြေအနေနဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒတွေသွားပေးစီလို့ကြောင်းမဲဆွယ်စည်းရုံးရေးမှာဥဆောင်လှုပ်ရှားနေတဲ့လက်ရှိရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါခင်စောဝေကအခုလိုရှင်းပြပါရစေ။ကျမတို့ရ
ခိုင်မျိုးသားပါတီကတော့နိုင်ကိုနိုင်ရမည်ဆိုတဲ့ဆောင်ပုံနဲ့ရှိဆက်ပြီးစီတက်နေပါတယ်နော်အဲ့ဒီအတွက်ကြောင့်ဒီကိုရဲ့မင်းဆန္ဒရှင်ပြည်သူတွေကလည်းတကယ်ကိုကိုရဲ့ပြည်နေအတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြေပြင်အခြေအနေကိုပြီးပြီးတော့လုံဆောင်နိုင်တဲ့အဲကိုစလေကိုမိတ်ဆေးပေးဖို့တိုက်တွန်းချင်ပါတယ်လို့ပြောချင်ပါတယ်
ဒီကြားဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်လေးလက်မဲဆန္ဒနယ်တွေကတော့ပြည်သူ့လွှတ်တော်က၄နေရာအမျိုးသားလွှတ်တော်က၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်က၈နေရာစုစုပေါင်း၃နေရာအတွက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေကတော့လက်ရှိအနိုင်ရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အတိုက်ခံပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ SNLD SLDB စတဲ့တိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ရွေးခန့်ကြမယ်နိုင်ငံရေးပါတီသစ်တွေအပါအဝင်နိုင်ငံရေးပါတီတွေကကိုယ်စားလှယ်ပေါင်း69ရာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ဒီကြားဖြတ်ရွေးကောက်ပွဲဟာအစိုးရတည့်ရဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအဆုံးဖြတ်ပေးမယ်2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူ့စန္ဒသဘောထားခံမှန်းသိရှိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်ရှင
်သောရရှင်များရှင်လွတ်တော်မှာလစ်လက်နေတဲ့နေရာတချို့အတွက်ကြားဖြတ်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါလို့တော့မှအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူလူအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်နေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့တင်ပြပေးမယ့်သတင်းကတော့ရိုဟင်ညာသတင်းနေနဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်ပေးနေတဲ့လူခွေစောင့်ကြည့်အဖွဲ့အပေါ်မှာဝေဖန်မှုရှိနေတဲ့အပေါ်မှာပြန်ပြီးတော့ငင်းဆန်တုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးကြပါမယ်။လူခွေစောင့်ကြည့်မှုအဖွဲ့ဟာအမေရိကန်တထေးကြီးဂျော့ဆိုရက်စီကနေပြီးတော့အလှူငွေတွေဒေါ်လာသန်းပေါင်း100မကြသေးခင်တုန်းကလက်ခံရရှိခဲ့တာမှန်ပေမဲ့လို့ရိုဟင်ညာအရေးကိုဆောင်ရွက်တဲ့နေရာမှာတော့မစ္စတာဆိုရက်ရဲ့ဩဇာခံယူခဲ့ခြင်းမရှိပါဘူးဆိုတာညင်းဆန်လိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသားရစ်ခ်ဟက်စမန်ကတော့ Human Rights အဖွဲ့ဟာတစ်ဖက်သက်ဖော်ပြနေတဲ့အဖွဲ့ဖြစ်ပြီးတော့ဒီအမေရိကန်တထေးကြီးဂျော့ဆိုရက်စီကနေငွေတွေအမြောက်အများလက်ခံထားတယ်ဆိုပြီးတော့စွပ်စွဲပြောဆိုခဲ့ပြီးနောက်ပိုင်းအခုလိုပြန်ပြီးတုံ့ပြန်တာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကိုကိုကျော်အောင်လွင်ကတင်ပြပေးထားပါတယ
်သတင်းမီဒီယာမျက်နှာဖုံးရဲ့နောက်ွယ်ကတိမ်မြုပ်နေတဲ့ရခိုင်ဒေသရဲ့အမှန်တကယ်အခြေအနေဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ခြေစိုက်တင်တကဗျူဟာလေ့လာရေးအဖွဲ့ရဲ့ဆွေးနွေးဟောပြောပွဲတစ်ခုကို Novotel Hotel မှာမနေ့တုန်းကကျင်းပခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့ American နိုင်ငံသား Rick Heisman ကပင်တိုင်ဆွေးနွေးသူတဦးဖြစ်ပါတယ်
Human Rights Watch the same thing Human Rights Watch အဖွဲ့ကတစ်ဖက်သက်တင်ပြတဲ့နေရာမှာတော်တော်ဆိုးပါတယ်ဒီအဖွဲ့ကတင်ပြတဲ့အစီရင်ခံစာတွေကိုခင်ဗျားတို့ဖတ်ကြည့်မယ်ဆိုရင်ရခိုင်ရေးကြီးမှုနဲ့ပတ်သက်ပြီးတော့ဘာမှသိရမှာမဟုတ်ပါဘူးဘင်္ဂလီအစ္စလာမ်အကြမ်းဖက်အဖွဲ့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကိုလည်းဒီအဖွဲ့ကဘာမှမလုပ်တာကိုခင်ဗျားတို့တွေ့ပါလိမ့်မယ
် Human Rights Watch အဖွဲ့ကအခုလိုတစ်ဖက်သက်ဗက်လိုက်ပြီးဖော်ပြနေရတာကအမေရိကန်တထေးကြီး George Soros စီကငွေတွေကြီးကျယ်ရထားတာကြောင့်လို့Rick Heisman ကဆိုပါတယ
် So what drives him to make these reports? I think money is the main thing.
ဒီလိုတစ်ဖက်သက်အစီရင်ခံစာတွေဘာကြောင့်ထွက်လာသလဲဆိုရင်ကျွန်တော်ထင်တော့အဓိကအချက်ကငွေရောက်မယ်ဖြစ်ပါလိမ့်မယ်. Human Rights Watch အဖွဲ့ရဲ့သမိုင်းမှာအကြီးမားဆုံးအလူငွေပမာဏမကြာခင်ကပဲရထားပါတယ်. George Soros ကဒေါ်လာတန်တရာလက်ခံထားတာပါ.
Human Rights Watch အဖွဲ့ဟာ Saudi Arabia နိုင်ငံကလည်းငွေတွေလက်ခံထားတယ်လို့ Rick Heisman ကစွပ်စွဲထားတာပါ.ဒီချက်တွေနဲ့ပတ်သက်ပြီးတော့ Human Rights Watch အဖွဲ့ရဲ့တုံ့ပြန်ချက်ကိုသိနိုင်အောင် Human Rights Watch အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adams ကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်။သူကတော့ George Soros စီကအလူငွေလက်ခံတယ်ဆိုတာမှန်ပေမဲ့ Saudi Arabia ကငွေတွေရတယ်ဆိုတာကိုတော့မဟုတ်ဘူးလို့ဆိုပါတယ
် We are happy to accept funds from George Soros and other independent people.
George Soros နဲ့ဆိုရရနဲ့ကင်းလွတ်တဲ့တခြားသူတွေစီကအလူငွေတွေကိုကျွန်တော်တို့လူလူလတ်လတ်လက်ခံပါတယ်။အစိုးရတွေစီကတော့ကျွန်တော်တို့ငွေလက်မခံပါဘူး။ Saudi Arabia နိုင်ငံကကျွန်တော်တို့ငွေတွေလက်ခံတယ်လို့ပြောတယ်ဆိုရင်တော့အဲ့ဒါမမှန်ပါဘူး။ကမ္ဘာတဝန်းကဘယ်အစိုးရရဲ့ငွေကိုမှကျွန်တော်တို့လက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ဟာတီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုအဖြစ်အမြဲယက်တည်နိုင်ဖို့ကြိုးစားပါတယ်။အချက်လက်တွေအပေါ်မှာပဲကျွန်တော်တို့အာရုံစိုက်ပါတယ်။ကျွန်တော်တို့ရှာတွေ့တဲ့အချက်တွေကိုအစီရင်ခံစာအဖြစ်ကျွန်တော်တို့တင်ပြတဲ့အခါမှာဘယ်သူဘဝဘယ်အစိုးရဘယ်လူရှင်ရဲ့ဝင်ရောက်ဆက်ဖက်မှုမှမပါဘဲတင်ပြတာပါ
။ Human Rights Watch အဖွဲ့ရဲ့အစီရင်ခံစာတွေထဲမှာအလူရှင်တွေရဲ့လွှမ်းမိုးမှုတွေမပါဝင်ဘူးလို့လဲ Brett Adams ကဆက်ပြောပါတယ
် We accept money from private donors who are interested in promoting human rights. We do our own work. No donor tells us what to do including George Soros.
လူခွင့်ရေးတွေတိုးတက်အားကောင်းလာစေခြင်းနဲ့အလူရှင်တွေစီကနေကျွန်တော်အလူငွေလက်ခံပါတယ် George Soros အပါအဝင်အလူရှင်တွေကဘာကိုလုပ်ပါဆိုတာမျိုးနဲ့လွှမ်းမိုးချေလဲတာမျိုးကျွန်တော်တို့မခံပါဘူးကိုယ့်အလုပ်ကိုပဲကိုယ်လုပ်ပါတယ်ဩဇာလွှမ်းမိုးမှုမပါဘဲတရားရက်တည်နေတဲ့အဖွဲ့အစည်းပါရိုဝင်ညာနဲ့ပတ်သက်ပြီးကျွန်တော်တို့လှုပ်လာတာနှစ်အတော်ကြာပါပြီဒေါ်လာတန်တရာပေးမယ်လို့မကြေညာခင်လွန်ခဲ့တဲ့6နှစ်9နှစ်လောက်ကတည်းကရိုဟင်ညာအရေးကိုကျွန်တော်တို့လှုပ်လာတာပါအ
မေရိကန်တထေးကြီး George Soros ဟာရခိုင်ပြည်နယ်အတွင်းကရိုဟင်ညာဒုက္ခသည်စခန်းတချို့ကိုလည်းကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပူးသူဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းကနာဇီတွေနှိပ်စက်ခဲ့တဲ့ဂျူးကျင်းသားတွေရဲ့ဘဝနဲ့ရိုဟင်ညာဒုက္ခသည်တွေကိုနှိုင်းယှဉ်ပြောဆိုခဲ့သူလည်းဖြစ်ပါတယ်သူဟာမြန်မာဒီမိုကရေစီရေးအတွက်လည်းအားပေးထောက်ခံနေသူအတူဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adams ကတော့သူတို့ဖွဲ့ကိုဝေဖန်ဆွဆွဲနေတဲ့သူတွေကသူတို့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာမှားတာတွေ့ရင်ပြပါလို့လဲဆိုပါတယ
် He or anybody else wants to contest or disagree with our factual findings they need to show where we are wrong
ကျွန်တော်တို့ဖွဲ့ကတင်ပြတဲ့အချက်လက်တွေမှာသဘောမတူနိုင်တာတွေမှားယွင်းဖော်ပြထားတယ်လို့ပြောကျင်တဲ့သူဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ဘယ်ဟာမှားတယ်ဆိုတာကိုထောက်ပြဖို့လိုပါတယ်ရိုဟင်ဂျာတွေနှိပ်ကွပ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှာဖွေတင်ပြထားတဲ့အချက်လက်တွေကမှန်ကန်တယ်ဆိုတာကျွန်တော်ဘက်ကသိကြပါတယ်
Rick Heisman က Human Rights Watch ဖွဲ့ဟာ George Soros ကငွေတွေလက်ခံတယ်ဆိုပြီးတော့ဝေဖန်နေတယ်ဆိုရင်သူဟာ NLD ဆိုတာကိုလည်းတရက်ဝေဖန်နေတဲ့သဘောပဲလို့ Brett Adams ကဆိုပါတယ်။ဘာကြောင့်လဲဆိုတော့ Dong San Suu Kyi နဲ့ NLD ပါတီဝင်တွေနိုင်ငံရေးအကျဉ်းသားဘဝဖြစ်ခဲ့စဉ်ကတည်းက American သထေကြီး George Soros ကအားပေးကူညီလာခဲ့တာဖြစ်ပြီးအခု NLD ဆိုတာရဲ့လှုပ်ဆောင်ချက်တချို့ကိုလည်းအကူအညီတွေဆက်ပေးနေတာကြောင့်ပဲလို့ Human Rights Watch ဖွဲ့ကတုံ့ပြန်ပါတယ်။သူတို့ဖွဲ့အနေနဲ့သထေကြီး George Soros ကအလူငွေတွေလက်ခံထားတဲ့ကိစ္စကိုလည်းရှုတ်ဝတ်ထားတာမဟုတ်ဘဲသူတို့ရဲ့ internet website မှာရှင်းရှင်းလင်းလင်းဖော်ပြထားတဲ့ကိစ္စပါလို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားမှု Brett Adams ကပြောပါတယ
်။ကိုကျော်အောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဝဒေသဘက်ကလာတဲ့မိုးရေဆေးဝါးတွေထိုင်းနိုင်ငံဘက်မှာဖမ်းဆီးရမိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံဝဒေသဘက်ကထွက်လာတဲ့မိုးရေဆေးဝါးတွေထိုင်းနိုင်ငံမြောက်ပိုင်းဒေသဘက်ကိုဝင်ရောက်လာနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့နိုင်မှုထိုင်းဆိုရဘက်ကစီမံချက်တွေနဲ့အရှိန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်။အောက်တိုဘာလ25ရက်နေ့ကတော့ကာလတန်မိုးဘတ်ငွေတန်ပေါင်း600ကျော်တန်မိုးရှိတဲ့စိတ်ကြွဆေးပေါင်း3တန်းနဲ့မိုးရေဆွေးတွေကိုချင်းရိုင်းခရိုင်ထဲမှာဖမ်းဆီးရမိခဲ့ပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်။
ထိုင်းဆိုရမူရစေဝါနှိမ့်နေရဒုတိယအတွင်းရမူဝီချိုင်းဆိုင်မွန်ကိုကဘန်ကောက်မြို့ကအစ်မြင့်ရဲနဲ့စစ်တပ်အဖွဲ့ဝင်တွေဝီရစေဝါနှိမ့်နေရတပ်ဖွဲ့ဝင်တွေပါဝင်တဲ့အရေးပေါ်အစည်းအဝေးတစ်ရက်ကိုအောက်တိုဘာလ26ရက်နေ့ကကျင်းပခဲ့ရမှာထိုင်းနိုင်ငံမြောက်ပိုင်းမှာဝီရစေဝါစစ်စင်ရေးလုပ်ရတဲ့အခြေအနေတွေကိုအခုလိုပြောသွားတာပါ
ตำรวจภูธรภาค8แล้วก็ขอรปน.นะครับแล้วก็ฝ่ายปกครองด้วยนะครับที่ร่วมกันวันนี้นะครับก็นำข้อ
วิทยาเสวาริฮะไทยနိုင်ငံအတွက်ရင်ဆိုင်နေရတဲ့ကပ်ဘေးတွေဖြစ်နေတယ်ဒီအတွက်အဲ့ဒီနယ်မြေမှာနယ်မြေရှင်းလင်းရေးတွေလုပ်နေရတာဖြစ်တယ်အခုဆိုရင်ချင်းမှန်ချင်းရိုင်ဗန်ကောက်နဲ့တခြားမြို့နယ်တွေမှာမူရစေဝါဖြန့်ကျည်သူ85ရာကိုဒီအတွင်းမှာဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောသွားပါတယ်ဒါအပြင်စိတ်ကြွဆေးနဲ့ ice လို့ခေါ်တဲ့မူရစေးတွေဘင်းပြူဆေးကြောက်စတဲ့မူရစေဝါနဲ့ပတ်သက်တဲ့စိတ်ကြွဆေးမျိုးစုံကိုလည်းထိုင်းမြန်မာနယ်ဆက်ချင်းရိုင်ဒေသအတွင်းနယ်ဆက်လမ်းတွေကနေဒီလမ်းပေါင်းစုံနဲ့ဝင်ရောက်လာနေတာကိုထိုင်းနိုင်ငံအနေနဲ့မြောက်ပိုင်းဒေသတစ်ခုလုံးသာမကတနိုင်ငံလုံးမှာရေလံစစ်ဆေးရှာဖွေမှုတွေကိုဆက်လုပ်သွားမယ်ဆိုတဲ့အကြောင်းကိုလည်းပြောသွားပါတယ်။ဝင်ပေါက်အလုံးကိုပိတ်ဆို့နိုင်အောင်စစ်တပ်နဲ့ရဲလုံခြုံရေးအင်အားတွေပို့ပြီးတော့တုံးမြင့်ချထားမယ်လို့လည်းအစည်းအဝေးပြီးမှမူရစေဝါနှိမ်နင်းရေးဒုတိယအတွင်းရေးမှူးကထုတ်ဖော်ပြောဆိုသွားပါတယ်။ချင်းရိုင်ဒေသမဲတန်းခရိုင်တွင်းမှာအောက်တိုဘာလ25ရက်နေ့ကကားလမ်းတစ်ဘေးမှာကားထိုးရက်ပြီးစိတ်ကြွဆေးပြား3သန်းကိုကားပေါ်တင်နေတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းမဲချန်းကင်းတဲ့တပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့ပါတယ်။ဒီစိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံဝါလူမျိုးစုသဘုံတွေထိန်းချုပ်ထားတဲ့နယ်မြေတွေကနေတည်လာပြီးထိုင်းတောင်ပေါ်ဒေသခံတိုင်းရင်းသားတွေပါပါဝင်ပတ်သက်နေတာတွေ့ရတဲ့အကြောင်းတရားခဏ်နေရဲ့စစ်သေးချက်ရသိရှိရတာဖြစ်တဲ့အကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြထားပါတယ်။အောက်တိုဘာလ26ရက်နေ့ကတော့ဘန်ကောက်မြို့တိုက်ခန်းတစ်ခုအတွင်းမှာသေးကြောင့်နဲ့ဘိမ့်ပြူတွေကိုဖမ်းမိခဲ့ပါတယ်ဒီမူရစေဝါတွေကတော့ဆိုရှယ်မီဒီယာကနေဆက်သွယ်ဝယ်ယူတဲ့သူတွေကိုပါဆယ်စာပို့စနစ်တွေနဲ့သုံးပြီးပို့နေကြတဲ့မူရခိုင်ဝင်တရားခံ3ဦးနဲ့အတူအသင့်ပို့ဖို့အတွက်ပြင်ထားတဲ့ပါဆယ်ဘူးပေါင်း20ကိုလည်းဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ထိုင်းဆိုရအနေနဲ့ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းမှာ2018ခုနှစ်အတွင်းမူရစေဝါနှိမ်နင်းရေးတွေကိုအပြင်းထန်လုပ်ခဲ့ပြီးထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့စိတ်ကြွဆေးပြားအလုံးရေပေါင်းတန်းပေါင်း250ကျော်ကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒီည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်။တမနာဒေါ်နယ်ထရန့်ဘော်ဝေဖန်ပြောဆိုသူတွေကိုပောက်ကွဲစီရတဲ့ပစ္စည်းတွေထည့်ထားတဲ့အထုပ်73ထုပ်ထဲမှနေပေးပို့ခဲ့သူဖလော်ရီဒါပြည်နယ်သားတို့ကိုဖမ်းဆီးနိုင်လိုက်ပြီလို့အမေရိကန်ရှိနေချုပ် Jeff Sessions ကပြောပါရယ်။ဆယ်စုနှစ်တွေအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တမိုင်းကြောင့်နောက်ခံရှိခဲ့သူဖလော်ရီဒါပြည်နယ်အေဗန်ချူရာမြို့ကအသက်56နှစ်အရွယ်စီဇာဆေယော့ကိုဖက်ဒရယ်ရာဇဝတ်မှု၅မှုနဲ့တရားစွဲထားကြောင်းရှေ့နေချုပ် Sessions ကသတင်းတောက်တီကိုပြောပါရယ်။ပြစ်မှုထဲမှာပောက်ခဲရေးပစ္စည်းတွေကိုစားလိုက်ကနေတရားမဝင်ပေးပို့မှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပါဝင်ပြီးတော့တကယ်လို့အပြစ်ရှိကြောင်းဆုံးဖြတ်ချက်ချမှတ်ဆိုရင်တော့ထောင်နဲ့48နှစ်အထိကြာခံရမှာဖြစ်ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆော်ရီသတင်းတောက်ဂျမဲကာရှိုဂီတူရကီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးအတွင်းအသက်ခံခဲ့ရတာဟာအားလုံးအတွက်သတိထားတုံ့ပြန်စရာဖြစ်စေတယ်လို့ဒီကနေ့မှပြောကြားပါရယ်။အားလုံးအနေနဲ့ဆွေးရတဲ့အခြေအနေကိုရှောင်လွှင့်ပြီးတော့အကောင်းဆုံးအခြေအနေကိုဖော်ဆောင်ဖို့အလိုအဆုံးအချိန်မှာနိုင်ငံတကာစံတမ်းမချက်တွေကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဒေတာရင်းတည်ငြိမ်ရေးကိုပြပြစေတယ်လို့ဘာရင်းမှကျင်းပတဲ့ဒီနှစ်ပတ်လည်လွန်ကျူရင်းဆွေးနွေးပွဲအဖွဲ့မင်းကွန်ပြောကြားစဉ်အတွင်းဂျင်မက်ဒစ်ကပြောကြားခဲ့ပါတယ်။ရွှေပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ကဆီကိုနေဆက်ကိုဖျက်ပြီးတော့ဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်သစ်တစ်ခုကိုထုတ်ပြန်မှုသမ္မတဒေါ်နယ်ထရန့်အစိုးရကစဉ်းစားနေရဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။မက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်မြောက်ပိုင်းနယ်တဲကိုဝင်ဖို့ကြိုးစားမဲ့ရွှေပြောင်းဝင်ရောက်သူလူတန်းရှည်ကြီးဆက်လာနေတာနဲ့အမျှဒီသတင်းထွက်လာတာပါခင်ဗျာ
။စနေညနေခင်းရဲ့သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့တီနော်ကနော်လီယပ်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့ညနေပတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
Thank you.